ရခိုင်ပြည်နယ်မြောက်ပိုင်းမင်းပြားနယ်မြောက်ဦးမြို့နယ်ကစတင်ခဲ့တဲ့အစမ်းဖက်ဒီတိုက်ခိုက်မှုတွေဟာကြောက်ဖြူနယ်မြေပုံမြို့တွေအထိမင်းညပိုင်းကကူးဆက်သွားခဲ့ပြီးတော့ဒီကနေ့နေကင်းပိုင်းအထိအတိကယုံတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။တနင်္ဂနွေနေ့ကအစမ်းဖက်မှုတွေစတင်ခဲ့တဲ့မင်းပြားနယ်မြောက်ဦးမြို့နယ်ဘက်တွေမှာတော့လုံခြုံရေးတပ်ဖွဲ့တွေကအခြေအနေတွေကိုထိန်းသိမ်းနိုင်တဲ့အနေအထားရှိပေမဲ့ကြောက်ဖြူနယ်မြေပုံဘက်မှာတော့ထိန်းသိမ်းနိုင်တဲ့အခြေအနေမရှိသေးပါဘူး။ဒီလိုရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုစုံစမ်းထားတဲ့ကိုမိုးစောကပြောပြပေးပါရှင်
။ဟုတ်ကဲ့ဒီအပိုင်းတွင်ပြန်လည်ဖြစ်ပွားခဲ့တဲ့ရခိုင်တိုင်းရင်းသားတွေနဲ့ဘင်္ဂလီလို့အစိုးရကခေါ်တဲ့အစ္စလမ်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်မှုတွေဟာမင်းညာဦးပိုင်းကကြောက်ဖြူနယ်မြေပုံမြို့ဘက်တွေကိုပြန့်နှံ့လာခဲ့တာဖြစ်ပါတယ်။လက်ရှိကြောက်ဖြူမြို့မှာဖြစ်ပွားနေတဲ့အခြေအနေကိုဒေသခံရခိုင်အမျိုးသားတယောက်ကအခုလိုပြောပါတယ
်ကြောက်ဖြူမှာကြောက်ဖြူအရှိပိုင်းပိုက်စိတ်ပေါ့ကလားရွာအဲ့ရွာဖက်မှာပေါ့ဒီဘက်ကရခိုင်နေနဲ့ဟိုဘက်ကကလားနေနဲ့အိမ်မှာမိရှူလို့အဲ့ရွာလည်းတော်ကုန်သွားပြီနောက်စစ်တပ်ကလည်းပြည့်ဘယ်လိုဖြစ်နေမှာတော့မသိဘူးကျွန်တော်လည်းအနာမကရဘူးအဲ့မနေ့ကည9နာရီလောက်ကတည်းကဆက်စစ်တာအခုဒီပါအင်းရှင်တွေတော်တော်လေးတော့ပါသွားပြီထင်ပါတယ်
ဒီကိစ္စတနားရီလောက်ကကြားသိရတာကတော့တိုက်ခိုက်မှုတွေဟာဆက်လက်ဖြစ်ပွားနေကြောင်းနဲ့ဘင်္ဂလီအမျိုးသား2ယောက်သေပြီး9ယောက်ဒဏ်ရာရကြောင်းရခိုင်တွေဘက်ကအထူးကိစ္စရှိတယ်လို့မကြားသိရသေးကြောင်းပြောပါတယ်။သူ့ရဲ့နေအိမ်ဟာပိုက်ဆက်ရွာအနီးမှာရှိတာကြောင့်လောလောဆယ်မှာသူ့အိမ်မှာမနေရဲပဲတခြားကိုတိတ်ရှောင်နေရတယ်လို့ဒေသခံရခိုင်အမျိုးသားကဆက်ပြောပါတယ်။
ဆိုင်စီဘက်ကမှမီးလောင်တဲ့ဟာတွေနဲ့မီးရဲ့ကျွန်တော်တို့ရဲ့အချမ်းတွေပေါ့မြေထက်ကစားချမ်းတွေဆိုလို့ရှိရင်ဒီကမမီးရဲတော့ဘူးမမီးရဲဒီမြေထက်ဘက်ကဘယ်ပြီးပြီးခိုနေကြရတာပေါ့ခင်ဗျာ
တခြားကြောက်ဖြူဒေသကရခိုင်မျိုးသမီးတယောက်ကလည်းသူတို့တွေကြီးလန့်ဆာဆာဖြစ်နေရတဲ့အခြေအနေကိုအခုလိုပြောပါတယ
်ကျမတို့ကပစ္စည်းတွေရွှေ့လူတွေရွှေ့အခုအဲ့လိုလုပ်နေတာဆရာအခုကျမတို့အနေနဲ့ဒီရက်ကွက်တွေဒုက္ခတော့မရောက်သေးဘူးကလားပိုက်စိတ်ကိုတော့အကုန်လုံးမီးရှို့ထားတယ်မနေ့ကညကနေအခုချိန်ထိမပြီးသေးပါဘူးရှင်အင်းရှင်တော့မတရားသေးဘူးရခိုင်နဲ့ကလားနဲ့ပေါင်းနှစ်ဦးစလုံးကြီးလောင်နေတယ်
ဒါကတော့ကြောက်ဖြူဒေတာကန်တွေနေကင်းတနာရီလောက်ကပြောဆိုသွားတာဖြစ်ပါတယ်ကြောက်ဖြူမျိုးပိုက်ဆက်ရွာကဘင်္ဂလီအမျိုးသားတွေနဲ့တောက်လျှောက်ဆက်သွယ်ပြီးဒီကနေ့ဖြစ်ပျက်နေတာတွေကိုမေးမြန်းထားတဲ့အစ္စလမ်ဘာသာရေးခေါင်းဆောင်တယောက်ကတော့လက်ရှိကြောက်ဖြူမျိုးမှာဖြစ်ပျက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ကြောက်ဖြူမှာဆိုလို့ရှိရင်အခုသိရတဲ့အနေအထားကအင်းကြီး900လောက်တော့ပါသွားပြီပြောတယ်ဗျဒီချိန်မှာသူဒေတာကန်လူတွေကလည်းအဲ့နာဘူးမှကတ်လုံးမရတော့လေအတိကျတော့စရင်မရဘူးဗျအခုရွာ300လောက်တော့ပုံသွားပြီပြောတယ်ဗျပလီက4လောက်တော့ပါသွားတယ်ဗျမနေ့ကညကဖြစ်တဲ့အဖြစ်အပျက်ဆိုတော်တော်ဆိုးတယ်ဗျဒီကျွန်တော်တို့ပတ်ဆက်ရွာသားတွေရွာ300ပဲရှိတော့ဗျကြောက်စုတစ်မျိုးလုံးမှာသူတို့ကအဲ့လိုမျိုးမိရှုခံပြီးရိုက်နှက်ခံပြီးနောက်ပိုင်းမှာသူတို့ကပေးကြဆိုလို့ပင်လယ်ဘက်ပဲရှိတယ်ဗျပေးကြမင်းမရှိတော့ပဲသူတို့အဲ့မှာလူ2000ကျော်300လောက်ကအဲ့ဒီနားမှာတောင်းတင်နေတယ်ဗျအ
စ္စလမ်ဘာသာရေးခေါင်းဆောင်ကနှစ်ဖက်အထိခိုက်ရှိကြောင်းပြောဆိုပြီးဘင်္ဂလီလို့အစိုးရကခေါ်တဲ့အစ္စလမ်ဘာသာဝင်တွေဘက်ကလူ20လောက်သေဆုံးပြီးလူ30လောက်ဒဏ်ရာရရှိတယ်လို့သိရကြောင်းပြောပါတယ်ဒီကနေ့ဖြစ်ပျက်နေတဲ့မီးလောင်ပျက်စီးမှုနဲ့ထိခိုက်သေဆုံးမှုသတင်းကိုတော့တိကျအတည်ပြုချက်မရသေးပါဘူးရခိုင်ပြည်နယ်အစိုးရရဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေးဆက်ကော်မတီဥက္ကဋ္ဌဦးလာသိန်းကတော့မနေ့ညနဲ့ဒီကနေ့မနက်ပိုင်းအထိကြောက်ဖြူမျိုးမှာဖြစ်ပျက်ခဲ့တဲ့အပျက်စီးနဲ့အထူးကဲအခြေအနေကိုအခုလိုပြောပါတယ
်။အဲ့ဒီမှာဖြစ်စဉ်တွေကြောင်းနဲ့ရခိုင်နေအိမ်က30နဲ့2လုံး၊ဘင်္ဂလီအိမ်က38လုံး၊ပေါင်း60နဲ့9အိမ်ခန့်မိလောင်ခဲ့ပြီးတော့နော်မနေ့24ရက်နေ့မနေ့မှာပြီးသွားတာပေါ့နော်။ဟုတ်ကဲ့အဲ့မှာရခိုင်လူမျိုးတွေနဲ့ဘင်္ဂလီလူမျိုးတွေအချင်းချင်းပြစ်ခတ်တဲ့အတွက်ကြောင့်ရခိုင်လူမျိုးကကြောက်ဖြူဆေးရုံကိုအတေလူနာက20အတွေးလူနာ10ဦးတက်ရောက်ကုသလေးရရှိတယ်တဲ့မိလောင်တန်ရာရရှိသူတဦးနဲ့ခေါင်းဂျင်ကလေးမှန်သူတဦးမှစိုးရင်ရတယ်တဲ့ဘင်္ဂလီလူမျိုးများထိခိုက်တန်ရာရမှုများဟာစုံစမ်းဆဲပဲဖြစ်တယ်တဲ့နော
်မင်းညနဲ့ဒီကိစ္စမှာမြေပုံမျိုးမှာလည်းအလားတူအကြမ်းဖက်တိုက်ခိုက်တာတွေရှိခဲ့ပါတယ်မြေပုံမျိုးပတ်မှာမင်းညံ့နေဘက်ကစတင်ဖြစ်ခဲ့တာလို့ဒေတာကရခိုင်မျိုးသားတယောက်ကအခုလိုပြောပါတယ
်ညံ့နေပဲ6လိုက်ခရလာဘာသာဝအဲ့ဒါစာယူနေတယ်လို့ပါသူတို့ကမိသားစုကကျွန်တော်တို့ရခိုင်တွေကိုပေါအောင်လုပ်ပြီးတော့မှသူတို့ကအဲ့လိုပြောလို့ပါကလိုက်ရှင်းမြအောင်ကုန်ပြီဆိုတော့ဘာလို့ရသူတို့ကလိုက်တွေကတိုက်ရနောက်ပိုင်းတော့ကျွန်တော်တို့တိုက်နေချိုးပြီးတော့တိုက်လိုက်တယ်ပေါ့အိမ်ကတော့ခိုင်းမရှိကျွန်တော်လည်းမသိဘူးခင်ဗျာတော့များတော့များတယ်သူကတော့တောင်ပေါ်မှာနေကြတယ်တောင်ပေါ်မှာကအပေါ်ကနေပြီးလောက်စားပြီးနေကြည့်နေပိုင်နေကြတယ်အကားရကျွန်တော်ဝိုင်းနေရတယ်။အာချိကတဲ့နေ့ရှိတယ်တေပြောတော့ကျွန်တော်လည်းအတိအကျမသိရသေးဘူး
။ရခိုင်ပြည်နယ်အစိုးရရဲ့သတင်းထုတ်ပြန်ရေးနဲ့မှတ်တမ်းပြုစုရေးဆက်ကော်မတီဥက္ကဋ္ဌဦးလာသိန်းကတော့မြေပုံမျိုးကမင်းညနဲ့ဒီကနေ့မနေ့စောပိုင်းဖြစ်ပျက်ခဲ့တဲ့အခြေအနေကိုအခုလိုပြောပါရတယ်
။မြေပုံမှာမြို့ပေါ်ရှိအလေပိုင်းဒီပိုင်းတရုတ်တန်းတောင်ပေါ်တန်တားရက်ွက်၅ခုရှိရခိုင်နဲ့ဘင်္ဂလီနေအိမ် 40 လုံးပြီးလောင်သွားတယ်ဆိုတော့အတင်းကိုကျွန်တော်စီကိုအခုပေးလိုက်ပါတယ်မြေပုံလည်းဒီနေ့နေခင်းမှာဆက်ဖြစ်နေတယ်လို့တော့ကကြားပါတယ်အဲ့ဒီကတော့အသေးစိတ်တင်းတွေကတော့ကျွန်တော်တို့စီကိုအစိုးရဖွဲ့ရပေးထားတာမရှိသေးဘူးခင်ဗျာ
ဒေသခံတွေကတော့အင်ဂျင်900လောက်အထိမီးလောင်နိုင်တယ်လို့ပြောဆိုပေမဲ့တိကျအတိပြုချက်တော့မရသေးပါဘူးဒီကနေ့ကြောက်ဖြူနဲ့မြေပုံကဘင်္ဂလီမျိုးသားတွေနဲ့တောက်လျှောက်အဆက်အသွယ်ရှိတဲ့အစ္စလမ်ဘာသာရေးခေါင်းဆောင်ကတော့မြေပုံမြို့နယ်ဟာရခိုင်ပြည်နယ်မှာမွတ်စလင်အ ਨੇ စုံနေထိုင်ရာဒေသဖြစ်တယ်။မြေပုံမြို့မှာဆိုရင်ရခိုင်တိုင်းရင်းသားတွေနဲ့အတူရောနှောနေတဲ့မြို့ပေါ်ရပ်ကွက်၄ခုကမွတ်စလင်နေအိမ်တွေအကုန်လုံးနှိပါဟာဖျက်ဆီးခံရပြီးဖြစ်ကြောင်းနဲ့မွတ်စလင်တွေဟာတောင်ပေါ်ရပ်ကွက်မှာပဲတွားရောက်ခိုးလုံနေကြကြောင်းပြောပါရတယ်။သူကကြောက်ဖြူနဲ့မြေပုံမြို့ကလုံခြုံရေးအခြေအနေတွေဟာအင်တန်အားနည်းကြောင်းလဲဝေဖန်ထောက်ပြပါရတယ်။
လုံခြုံရေးအနေကတော့ဆိုးပါတယ်။တဆူတော့တော့ကြောက်ဖြူနဲ့ဒီမြေပုံမျိုးပါ။မြေပုံမှာလုံခြုံရေးအနေကတော့လုံးဝမရှိပါဘူး။တဆူရဲ့လုံခြုံရေးနဲ့ပတ်သက်ပြီးအရန်ကိုဆိုးရတဲ့အနေကမှရှိပါတယ်
။အစိုးရကတော့အရင်ကျက်မင်းပြားနဲ့မြောက်ဦးမျိုးနယ်အတွင်းအကြမ်းဖက်မှုမှာမင်းပြားမျိုးနယ်အတွင်းကကြေးရွာ6ရွာမှာအင်ဂျင်932လုံး၊မြောက်ဦးမျိုးနယ်ကကြေးရွာ2ရွာမှာအင်ဂျင်908လုံး၊စုစုပေါင်းအင်ဂျင်1039လုံးမီးလောင်ခဲ့ကြောင်းနဲ့ဖြစ်စဉ်အတွင်းမှာအမျိုးသားတဦး၊အမျိုးသမီးတဦးသေဆုံးကြောင်းနဲ့အမျိုးသား10ဦးဒဏ်ရာရကြောင်းဒီနေ့ထုတ်နိုင်ငံပိုင်သတင်းစာမှာဖော်ပြပါတယ်။